လာပါရှင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်သလိုက်ပါတယ်ကျွန်မဝေမာထွန်းပ
ါကျွန်တော်ကကျော်သူပ
ါအခုပထမဆုံးအနေနဲ့တင်ပြပေးခြင်းတဲ့စာကတော့တက်တိုးအောင်ဆိုတဲ့အကောင့်ကနေရေးသားပေးပို့လာတဲ့စာဖြစ်ပါတယ်မင်္ဂလာပါ RFA တူတူနဲ့လူရင်းရေးရင်းစာတွေလည်းမကြံတော့ပါဘူးဆိုပြီးအစချီရေးသားလာပါတယ်တနင်္သာရီတိုင်းဒေသကြီးဒဝဲမြို့ဘျောတော်ဝညောင်ရမ်းတောင်ရက်ကွက်မှာလေယာလုံးပိုင်ခွင့်ရပြီးသားအမြီပေါ့မြေကိုအထောက်ထားမဲ့စာချုပ်အတုနဲ့အငင်းပွားနေတဲ့အမှုကိုဥပဒေနဲ့အညီတရားမျှတစွာစီစစ်အရေးယူပေးပါလို့တင်ပြလိုက်ပါတယ်တဲ့1982ခုနှစ်ကစပြီးအခုချိန်အထိအခွန်ပြေစာထမ်းဆောင်လောက်ကင်စားတောက်နေတဲ့မိသားစုတစုပိုင်ဆိုင်ခဲ့တဲ့ 17.611 ဧကကိုတရက်ကွက်ထဲနေတဲ့သူတဦးကသူ့ရဲ့ဖခင်ထံကနေဝယ်ယူခဲ့တယ်ဆိုပြီးညရအငင်းပွားမှုဖြစ်ခဲ့ပါတယ်2016ခုနှစ်မှာတနင်္သာရီတိုင်းဒေသကြီးလွှတ်တော်ကိုတိုင်ကြားခဲ့ရမှာလွှတ်တော်ကော်မတီကနေကွင်းစင်းစစ်ဆေးတာနှစ်ဦးနှစ်ဖက်ခေါ်တွေ့စစ်ဆေးတာစာရွက်စာတမ်းအထောက်အထားတွေစစ်ဆေးတာတွေလုပ်ခဲ့ပါတယ်လေယာဉ်မြေလုံးပိုင်ခွင့်ရရှိဖို့လေယာဉ်မြေလုံးပိုင်ခွင့်အပြိုင်လျှောက်ထားခဲ့ရမှာလေအထောက်ထားခိုင်လုံတဲ့လေပိုင်ရှင်ကို2018ခုနှစ်မေလ16ရက်နေ့မှာပုံစံခွန်ထုတ်ပေးခဲ့ပါတယ်။တနှစ်ကျော်ကြာအခန့်မှာလုံးပိုင်ခွင့်အာဏာအလွဲသုံးစားပြပြီးညရာမှုကင်းအသက်ပြန်ဖွင့်တယ်ဆိုပြီးရက်ကြီးမြို့နယ်ခရိုင်လဲစီအစင်စင်တို့ကအငင်းပွားသူနှစ်ဖက်ကိုခွဲဝေပေးဖို့ဆုံးဖြတ်လိုက်ပါတယ်။ဒါဟာဥပဒေနဲ့လုံးဝကန့်ညီမှုမရှိဘဲအာဂရိလိုက်စားပြီးဆုံးဖြတ်လိုက်ခြင်းဖြစ်ပါတယ်။အမှန်တကယ်မြေယာပိုင်ဆိုင်သူဘက်ကနိုင်ငံသားအခွင့်အရေးဆုံးရှုံးနေပါတယ်ဆိုပြီးရေးသားလာပါတယ်ရှင်
။အခုစာတစောင်းကတော့မြို့သားကြီးဆိုတဲ့အကောင့်ကနေပေးပို့လာတဲ့စာတစောင်းဖြစ်ပါတယ်။ RFA ဝိုင်းတော်သားများကိုစိတ်နှပြရွှင်လန်းချမ်းမြေ့ကြပါစေလို့ပထမဦးစွာနှုတ်ခွန်းဆက်သလိုက်ပါတယ်တဲ့။ကျွန်တော်ကတော့ရခိုင်ပြည်နယ်မင်းမြမြို့နယ်အထက်တင်ကနေကြေးရွာကပါ။ကျွန်တော်ရခိုင်သားတယောက်အနေနဲ့အင်မတန်မှစိတ်မကောင်းပါသူစိတ်မကောင်းဖြစ်ရတဲ့အကြောင်းအရာကတော့အခုလိန်ကျွန်းလူတက်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံအစိုးရအနေနဲ့ဒေသံကြခံနေရတဲ့ရခိုင်လူငယ်နှုတ်ဦးပေါ်မှာအခုလိုမျက်ကွယ်ပြုထားတော့မှလားဆိုပြီးမေးခွန်းထုတ်လာပါတယ်။ကိုင်ကန်ရှင်လူငယ်နှုတ်ဦးနဲ့မိသားစုဝင်တို့ကစားသူတို့အမှန်တကယ်မတက်ခဲ့ကြောင်းမြန်မာနိုင်ငံအစိုးရအနေနဲ့ပါဝင်ကူညီဆောင်ရွက်ပေးမယ်ဆိုပါကပုံမထိရောက်နိုင်ကြောင်းအကြံပေးအပ်လာပါတယ်လို့ RFA ကတစိပြောပေးပါတဲ့။ RFA ဝိုင်းတော်သားများကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။ကျွန်တော်ရေးတဲ့စာကို RFA ဝိုင်းတော်သားများထုတ်လွှင့်ပေးမယ်လို့လည်းကျွန်တော်ယုံကြည်ပါတယ်တဲ့။ကဲယုံကြည်လိုက်ပါကိုမျိုးသားကြီးရေ
။မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ။ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ်။
အခုစာတစောင်းကတော့ Demo Hero ဆိုတဲ့အကောင့်ကနေပေးပို့လာတာဖြစ်ပါတယ်။စာထဲမှာပါတဲ့အကြောင်းကတော့ RFA ခမရမန္တလေးတိုင်းကြောက်ဆယ်မြို့မှာအေးမြကြည်လင်ဈေးတောင်ဘက်လေကွင်းတွေကိုမြေကွက်ရိုက်ရောင်းစားပြီးအဆအဦးစောက်လုပ်နေရတွေရှိနေပါတယ်တဲ့။ဒါတွေကိုဌာနဆိုင်ရာနဲ့ပြည်သူကိုယ်စားလှယ်တချို့ကကွင်းစင်စစ်ဆေးကြပေမဲ့သူတို့စီကိုတစိုးလက်ဆောင်တွေသွားပေးကမ်းထားတဲ့အခါမှာမသိချင်အောင်စောင့်နေပါတယ်။လေယာမြေတွေကိုအခြားမြေတွေအဖြစ်သုံးစွဲခွင့်မရှိဘဲအိမ်တွေဆိုင်ကန်းတွေဆောက်လုပ်နေတာကိုလက်ယူပြီးမတိကျွတ်လုပ်နေတာတွေကိုတမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့သိရှိစေနိုင်ဖို့ RFA ကနေတဆင့်တင်ပြအပ်ပါတယ်လို့ရေးသားလာတာဖြစ်ပါတယ်ရှင်
။အခုနောက်ထပ်စာတစောင်းကတော့ရွှေအောင်ဆိုတဲ့အကောင့်ကနေပေးပို့လာတာဖြစ်ပါတယ်။စာထဲမှာပါတဲ့အကြောင်းအရာကတော့မကွေးတိုင်းဒေသကြီးတောင်လင်းကြီးမြို့နယ်တဲကိုခရီးတစ်ခေါက်မကသွားခဲ့ဘူးပါတယ်။တောင်တွင်းမကွေးတရာကောက်လမ်းဆောင်ကနေတဆင့်စင်မောင်ဝဲတရာကောက်အောင်လံလမ်းစုံတွင်လမ်းဘေးဝဲရမှာစီမံကိန်းနဲ့စိုက်ပျိုးထားတဲ့တစ်ပင်တွေလို့ယူဆရတဲ့တစ်ပင်တွေအလုံးခုတ်လဲဖြက်စီးခံရတာကိုစိတ်မကောင်းဖြစ်မိလို့ပြည်သူတယောက်အနေနဲ့အခုလိုစာရေးသားတင်ပြလိုက်ခြင်းဖြစ်ပါတယ်တဲ့။တက်ဆိုင်ရာဌာနတွေအနေနဲ့လည်းဒီကိစ္စကိုအလေးထားဆောင်ရွက်ပေးစီခြင်းပါတယ်တဲ့။တချို့တစ်ပင်တွေကငုတ်တူကြီးတွေဖြစ်ပြီးအတက်ပေါင်နေစေပါ။တချို့ပင်တွေကမီးရှို့ခံထားရပြီးတည်နေတဲ့အပင်တွေရှိသလိုတချို့လည်းမတည်သေးပါဘူး။ပေါက်တက်ချင်းနီးနဲ့အခောက်ခွာထားတဲ့အပင်တွေလည်းမနှဲပါဘူး။ရာသမားတွေကမိမိတို့ရာနယ်နိမိတ်မှာရှိတဲ့အပင်မျိုးစုံကိုတနည်းနည်းနဲ့ဖယ်ရှားနေတဲ့သဘောဖြစ်ပါတယ်။ဆိုလိုချင်တာကတောင်သူတွေကိုအပြစ်ပေးအရေးယူဖို့တဲ့အသိပညာပေးစေချင်တာကစာရေးသူရဲ့ဆန္ဒပါတဲ့။ရောင်မရောက်ရမြင်ကွင်းတွေထဲမှာတော့တွေ့နေရတာကတစ်ပင်မရှိတဲ့တောတောင်တွေပါ။လူတရက်သာသာရှိတဲ့တစ်ပင်တွေသာပေါ်များပြီးတကယ်အပင်ကြီးကမရှိသလောက်ရှားပါတယ်တဲ့။တောကုန်းတောင်ကုန်းတွေမှနွေရာသီမှာပိုလို့တော်မြေကွင်းစိုးတဲ့အနေအထားဖြစ်နေတာမို့တင်ပြရခြင်းဖြစ်ပါတယ်ခင်ဗျာဆိုပြီး တာဝန်သိပြည်သူတို့အနေနဲ့ရေးသားပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က3996423641ဖြစ်ပါတယ်ရှင
်နောက်ထပ်စာတစောင်ကတော့လွမ်းဝေဖန့်ဆိုတဲ့အကောင့်ကနေရေးပို့လာတဲ့စာတစောင်ဖြစ်ပါတယ်မင်္ဂလာပါ RFA ရေကျွန်တော်ဟာရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ချောင်းပြားကျေးရွာကပါမင်းပြင်ရွာနဲ့ချောင်းပြားရွာတို့ရဲ့ရွာချင်းဆက်လမ်းဟာတကယ်ကြီးခက်ခဲလွန်ပါတယ်။အဲ့ဒီလမ်းတွေပြင်ဆင်ပေးဖို့ဆိုပြီးလွှတ်တော်အမတ်တွေကိုတင်ပြထားတာလည်းကြာနေပါပြီတဲ့။ဒါပေမဲ့လည်းဒီနေ့အထိဘာမှထူးခြားမှုမရှိသေးပါဘူး။ဒါကြောင့် RFA ကနေတဆင့်ပြောပေးပါခင်ဗျာတဲ
့။ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲ။နောက်တစ်ပတ်မှလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးပါမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။RFA ကိုကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်ခင်ဗျာ။